အာဖဂန်နစ္စတန်နိုင်ငံကလူ့ခွင့်ရေးအခြေအနေတွေအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခြေအနေဆိုးဝါးနေပြီးကုလသမဂ္ဂလူညုံရေးကောင်စီကနေတာဝန်ပေးအပ်ထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်သင့်တယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch HRW ကဗုဒ္ဓဦးနဲ့မှပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အပါအဝင်လူ့ခွင့်ရေးချုပ်ပေါက်သူတွေကိုအရေးယူသင့်တယ်လို့အာဖဂန်နစ္စတန်နိုင်ငံလူ့ခွင့်ရေးအခြေအနေဒေတာစုံစမ်းရေးဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းဆောင်ရွက်ရေးမှူးဖာဂျန်စီနီလိုဂလူကတင်ပြပြောဆိုတာကိုထောက်ခံတယ်လို့လည်း HRW ကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေရဲ့အကြအတဲဟာကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေဖြစ်တယ်လို့ HRW ရဲ့အမျိုးသမီးအခွင့်အရေးဌာနလက်ထောက်ညွှန်ကြားရေးမှူးဟက်တာဘာကပြောဆိုပါတယ်ဒါအပြင်နိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာထိရောက်လုံလောက်မှုမရှိဘူးလို့သူကဝန်ပန်လိုက်ပြီးကုလသမဂ္ဂတာဝန်ပေးစေခိုင်းတဲ့လွတ်သက်ဆုံဆန်းရေးဟာပုံမှန်ထိရောက်မှုရှိနိုင်တယ်လို့အကြံပြုပြောဆိုထားပါတယ်။တာလီဘန်နဲ့2012ခုနှစ်အာဖဂန်နစ္စတန်ကိုပြန်လည်သိမ်းပိုက်ပြီးနောက်အစ္စလာမစ်ဥပဒေတွေပြဋ္ဌာန်းအုပ်ချုပ်ပြီးအမျိုးသမီးတွေပေါ်မှာကန့်သတ်ချုပ်ချယ်မှုတွေပြုလုပ်ထားပါတယ်။